မြန်မာနိုင်ငံမှာတော့ဒီကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေထိခိုက်နေရောမကအထည်ချုပ်လုပ်ငန်းဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေတယ်လို့ဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူမှုစီးပွားအခြေအနေကိုလေ့လာတဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့စစ်တမ်းတစ်ခုကပြောကြားထားပါတယ်။2022ခုနှစ်ထဲရန်ကုန်မန္တလေးလိုမြို့ပြကြီးတွေမှာနေထိုင်သူတွေအပါအဝင်ဆေးရုံပွဲတင်မှုကြုံရသူဟာသုံးဆတိုးလာလိမ့်မယ်လို့လည်းအဲ့ဒီစစ်တမ်းထဲမှာခန့်မှန်းထားပါတယ်။ဒီတော့ဟိုတယ်နဲ့ခီးစားတောက်ဆိုင်လုပ်ငန်းတွေရဲ့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲ။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့မတ်ဆုမွန်ကတင်ပြပေးပါမယ်ရှင်။
လာမယ့်2022ခုနှစ်အစောပိုင်းမှာမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်ခန့်ဟာဆင်းရဲနှွမ်းပါမှုအခြေအနေကိုရင်ဆိုင်ရမှာဖြစ်တယ်လို့ UNDP ရဲ့စစ်တမ်းမှာပါရှိပါတယ်။သူတို့ရဲ့စစ်တမ်းအရဆိုရင်မြို့ပြအိမ်တော်စုရဲ့၃ပုံ၃ပုံခန့်ကစုဆောင်းငွေမရှိကြတော့သလိုမြို့ပြအိမ်တော်စုရဲ့28ရာခိုင်နှုန်းလောက်ဟာသူတို့အသုံးပြုနေရတဲ့မော်တော်ဆိုင်ကယ်ကိုပါရောင်းလိုက်ရပြီလို့ဖော်ပြထားပါတယ်။UNDP ရဲ့အာရှနဲ့ပစ္စည်းပိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးခနီဝနာရဂျာကပြည်တွင်းတိုက်ပွဲကြောင့်သာမကဝဝလင်းလင်းမစားတော့ရတာအဟာရချို့တဲ့တာဆင်းရဲလွန်းတာတွေကနေဖြစ်လာမဲ့ချွေးရင်မှုတွေနဲ့မတန်ဆွမ်းမှုတွေကြောင့်မျိုးဆက်တစ်ခုလုံးကိုဆုံးရှုံးရလိမ့်မယ်လို့သတိပေးလိုက်ပါတယ်ကယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်အထည်ချုပ်လုပ်ငန်းတွေခီးသွွားလုပ်ငန်းတွေနဲ့စားလုပ်ရေးလုပ်ငန်းတွေအပါအဝင်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေလည်းထိခိုက်မှုရှိနေပါတယ်လို့ UNDP စစ်တမ်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီလို့ဆိုပေမဲ့အခက်အခဲတွေကြားကနေနလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေကတော့အခုအချိန်ထိခက်ခဲနေတော့မှာပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တဦးကပြောပါတယ
်အကုန်လုံးကတော့အခုအချိန်မှာဘာမှဒီဒါခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ income ဆိုတာမရှိတော့ဘူးပေါ့နော်ဆိုတော့ဟိုဒီလိုပဲကျွန်တော်လေးလုပ်ပြီးတော့ဟို Twitter စားပြီးတော့ရက်တည်နေရတာပေါ့ကျွန်တော်ဆိုလဲရှိရာလေးထန်ရောင်းပြီးတော့တုံးခဲ့တာကြာပြီပေါ့နော်ဆိုတော့ဟိုဆက်တော့ခံနိုင်လို့ကတော့ခက်ခဲသွားပြီဆိုတော့ဟိုအခုဆိုရင်ဒါပွင့်လဲပြောရရင်ဒါခီးသွွားရပြီစတယ်ပေါ့နော်ဆိုတော့ပြီးခဲ့တဲ့ October လားဆိုတာအစ်ကိုလိုမှရောက်ပြီဆိုတော့ကျွန်တော်တို့ကပုံမှန်ဆိုရင် October ကစပြီးတော့ဟိုဒီလိုမေလအကုန်ဖြစ်ပေါ့နော်ဆိုတော့ဒီလိုမျိုးသွားတာဆိုတော့မေလအကုန်တော့မိုးလေးဆိုရင်ဖြီးသွားတွေအကုန်ပြန်ပြက်ကြပြီဆိုတော့ဒီပွန်ရာဒီလေးမှာမတီငင်းဆိုတော့တည်ရပါတော့ပွန်ရာဒီလေးမှာဒီလိုပဲဟိုကုလုံငန်းကြီးတွေဟိုတယ်လို့နော်ဟိုစသဖြင့်ပေါ့နော်ပြန်နေနေလေးပြန်ပြီးတော့လာတဲ့အတယ်လေးတွေလက်ခံပြီးတော့ဟိုပြန်ပြီးတော့တက်ရှင်အောင်လုပ်နေရတာပေါ့
ကယောဂါနဲ့ဆရာနာမသိင်ခင်ကတည်းကအစင်းရဲဆုံးပြည်နယ်တွေဖြစ်တဲ့ချင်းနယ်ရခိုင်လိုဒေသတွေမှာတော့ရှီရင်ဆွဲအနေထားတိုင်းရှိနေအောင်မှာဖြစ်ပြီးတော့ရန်ကုန်နဲ့မန္တလေးလိုမြို့ပြနေရာတွေမှာတော့စင်းရဲယုံမကဒီထက်ဆိုးတဲ့အခြေအနေအောက်ကိုရောက်သွားမှာဖြစ်တယ်လို့လည်း UNDP စစ်တမ်းမှာပါရှိပါတယ်။ပြည်တွင်းကလုပ်ငန်းတွေပေါ်မှာမှီခိုနေကြတဲ့ဝန်ထမ်းတော်တော်များများကကိုဗစ်ကပ်ဘေးအပြင်ဆရာနာသိမ့်ပြီးတဲ့နောက်ပြောင်းလဲသွားတဲ့အခြေအနေတွေကြောင့်အလုံးလက်မဲ့ဖြစ်လာသူအရေအတွက်ကလည်းများလာနေပါတယ်။စားတောက်ဆိုင်လုပ်ငန်းတွေကတော့တခြားလုပ်ငန်းတွေထက်စာရင်နလန်ပြန်ထနိုင်တဲ့ကာလမြန်မြင်မဲ့ခရီးသွားဧည့်သည်ကိုမျှော်ရတဲ့ဒေသမှာရှိတဲ့စားတောက်ဆိုင်တွေကတော့အခုချိန်ထိခက်ခဲနေတော့မှာပဲ။ရန်ကုန်မှာရှိတဲ့စားတောက်ဆိုင်လုပ်ငန်းတွေကတော့အခုချိန်မှာဒေသခံတွေအပေါ်မှာအမိပြုပြီးအစဉ်ပြေစအခြေအနေမှာရှိလာပြီလို့စားတောက်ဆိုင်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးနေလင်းကပြောပါတယ်
။ဆိုင်တော်များကတော့ဒါပြန်ပွင့်နေရပြီဆိုပေမဲ့အရင်ရောင်းအားကတော့အရင်ရောင်းအားကိုကျွန်တော်ကမမီသေးဘူးထက်ဝက်တောင်မှမမီဘူးဖြစ်နေတာပေါ့မမီတဲ့အချိန်မှာကျွန်တော်ဒီဝန်ထမ်းကိုလည်းအများကြီးရှော့ထားကြရတယ်ပေါ့အဲ့တော့မဖြစ်မနေတချို့ဟိုဒီမှာဆိုင်မှာထားတဲ့လူတွေကိုပဲတချို့ပြန်ပြီးတော့တုံးနေရတယ်အဲအစ်စ်ခေါ်ဖို့နောက်ပြီးတော့ဒီမှာဝန်ထမ်းဟောင်းတွေတချို့နေပြန်သွားတဲ့ဝန်ထမ်းတွေကိုပြန်ခေါ်ဖို့ဆိုရင်ဒါအဆင်မပြေကြသေးဘူးဘာကြောင့်လဲဆိုတော့ရောင်းအားလည်းအရင်အားလောက်မကောင်းသေးတဲ့အတွက်ဆိုတော့ဒ
ါအပီပီဆိုင်ရာအလုသမားရေးရာအဖွဲ့ ILO ရဲ့ပြီးခဲ့တဲ့ဇူလိုင်လတုန်းကထုတ်ပြန်ချက်ထဲမှာလဲမြန်မာနိုင်ငံမှာကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုလက်မဲ့နှုံများလာမှဖြစ်ပြီး2021ခုနှစ်ပထမနှစ်ဝက်အတွင်းမှာတွင်အလုကင်ပေါင်းက1.2 တန်းလောက်ဆုံးရှုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဆင်းရဲနွမ်းပါနှုံမြင့်တက်လာတာကတိုင်းပြည်တစ်ခုလုံးရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်ပြင်းထန်တဲ့တက်ရောက်မှုတွေဖြစ်ပေါ်စေနိုင်တယ်လို့လည်း UNDP ရဲ့အစီရင်ခံစာမှာသတိပေးထားပါတယ်ရှင်။